မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးတော့ပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်နေမှုကြောင့်တည်ဆုံးသူအရေးအတွက်တိုးလာနေတဲ့အပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုလည်းပိုပြီးတော့မြင့်တက်လာနေပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရဟာလူသားတို့အပေါ်ပြစ်မှုကျူးလွန်ချိုးဖောက်ရာရောက်နိုင်တယ်လို့ကုလသမဂ္ဂအကြီးတန်းတပ်တမန်တစ်ယောက်ကလည်းပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဆရာနာသိမ့်ပြီးပြည်သူတွေအပေါ်ဖိနှိပ်နေသူ11ယောက်ကို EU ဥရောပသမဂ္ဂကအရေးယူတံခါးမှုတွေချမှတ်ဖို့ဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ Belgium နိုင်ငံ Brussels မြို့တော်မှာEU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကမြန်မာနိုင်ငံအခြေအနေကို EU နိုင်ငံသားရေးဝန်ကြီးတွေကိုဒီကနေ့အစောပိုင်းကရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်စစ်တပ်နဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူဖို့အတွက်သဘောတူဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ပြစ်မှတ်ထားတန်ခတ်လိုက်သူ11ယောက်ထဲမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအပြင်ဒုတိယသမ္မတဦးမြင့်ဆွေ2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ပါတယ်လို့ဥရောပကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီသူတွေ EU နိုင်ငံတွေစီကိုမလာနိုင်အောင်ပြည်ဝင်ခွင့်ဗီဇာပိတ်ပိုင်လိုက်တယ်လို့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးတော့ဒဏ်ခတ်လိုက်တာဖြစ်ပါတယ်။ဒီကနေ့ဒဏ်ခတ်လိုက်တဲ့လူပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေစီကို EU နိုင်ငံသားတွေကုမ္ပဏီတွေကနေငွေကြေးစီးဆင်းမှုတွေပိတ်ပင်ဖို့လဲဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက် EU ကတိုက်ရိုက်ပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအလုံးကိုပြန်ရုပ်သိမ်းဖို့အပြင်မြန်မာနိုင်ငံကလူထုအခြေပြုအဖွဲ့အစည်းတွေလူ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်နေသူတွေသတင်းထောက်တွေအပေါ် EU ကဆက်လက်ထောက်ခံသွားဖို့နဲ့မြန်မာပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဆက်ပြီးတော့ကူညီသွားဖို့လည်းဒီကနေ့ဆုံးဖြတ်ခဲ့ကြပါတယ်။မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေလုပ်တာအပြင်အပါအဝင်ဒီမြန်မာနိုင်ငံအပေါ်ထားတဲ့မူဝါဒတွေကို EU ကဆက်ပြီးတော့တုံ့တက်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့ EU ကြားဆက်ဆံရေးကိုအဆက်မပြတ်တုံ့တက်ပြီးတော့လိုအပ်သလိုနောက်ထပ်ဆောင်ရွက်မှုတွေလုပ်သွားဖို့ကိုဥရောပကောင်စီကပြီးခဲ့တဲ့လတွေကဆုံးဖြတ်ထားတာပါ။စစ်တပ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့မှာ EU ရင်းနှီးမြှုပ်နှံသူတွေ EU ဘဏ်တွေကစီးပွားရေးလုပ်တာတားမြစ်မဲ့ပြစ်မှတ်ထားအရေးယူမှုတွေနောက်ထပ်လုပ်ဖို့စဉ်းစားနေတယ်လို့ EU တန်တမန်တွေပြောတာကို Reuters သတင်းနဲ့မှဖော်ပြထားပါတယ်။ပြည်သူတွေကိုဖိနှိပ်ရမှာတုံးတဲ့စစ်လက်နက်နဲ့ပစ္စည်းတွေရောင်းချမှုပိတ်ပင်တာစစ်တပ်နဲ့ဒီနေကြားဆောင်တပ်တွေအသုံးချနိုင်တဲ့အကုန်ပစ္စည်းတွေ EU ကနေတင်ပို့တာပြည်တွင်းဖိနှိပ်မှုမှာအသုံးပြုနိုင်တဲ့ဆက်သွယ်ရေးပစ္စည်းတွေတင်ပို့တာစစ်တပ်နန်းပေးတာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတားမြစ်တာစတဲ့အစောပိုင်းတည်းကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်း EU ကဆက်လက်ပြီးတော့ချမှတ်ထားပါတယ်။ရိုဟင်ဂျာတွေအပေါ်ရက်ဆက်တဲ့လုပ်ရက်တွေလုပ်ခဲ့လို့အရင်ကတည်းကအရေးယူထားသူ14ယောက်ရှိခဲ့ပြီးတော့အခုထပ်မံအရေးယူသူ11ယောက်နဲ့ဆိုရင် EU ကစုစုပေါင်းပြတ်မှတ်ထားဒဏ်ခတ်သူဟာ25ယောက်ဖြစ်ပါတယ်။အရေး14ယောက်ကတော့ဒီတာဝန်ရှိတဲ့ရဲနဲ့စစ်တပ်ကတပ်မှုတွေဖြစ်ကြပါတယ်။Belgium နိုင်ငံ Brussels မြို့တော်မှာ EU နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပွဲမဆခင်ဒီကနေ့မနေ့အစောပိုင်းတုန်းကဆရာနာသိမ့်မှုမှာပါဝင်ပတ်သက်နေသူ11ယောက်ကိုအရေးယူမဲ့အကြောင်း EU နိုင်ငံသားရေးဝါဒရေးရာအကြီးအကဲ Joseph Borrell ကအခုလိုပြောခဲ့တာပါ
And on the case of Myanmar we are going to take sanctions against 11 persons involved in the coup
မြန်မာနိုင်ငံမှာဆရာနာသိမ့်မှုနဲ့ဆန္ဒပြသူတွေအပေါ်ဖိနှိပ်မှုမှာပါဝင်နေသူ11ယောက်ကိုအရေးယူတံခါးမှုတွေချမှတ်မှာဖြစ်တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell ကစောပိုင်းကပြောကြားခဲ့တာပါ။ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကလည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်တံခါးအရေးယူမှုတွေလုံးမှဖြစ်တော့မယ်လို့အခုလိုပြောကြားခဲ့ပါတယ်
။ Ja, wir werden uns heute mit Myanmar beschäftigen.Das, was wir dort an Gewaltexzessen sehen, ist absolut nicht akzeptabel.
မြန်မာနိုင်ငံမှာမြင်နေရတဲ့အလွန်အမင်းအကြမ်းဖက်လုပ်ရက်တွေကဘလို့မှကိုလက်ခံလို့မရပါဘူးလို့ EU ဂျာမနီနိုင်ငံသားရေးဝန်ကြီးကပြောခဲ့တာပါ။တပ်ဖြတ်မှုအတိုင်းအတာဟာလက်ခံလို့မရတဲ့အဆင့်ကိုရောက်နေပါပြီ။ဒါကြောင့်တန်ခတ်အရေးယူရေးကိစ္စကိုမလုပ်ဘဲမနေလို့မရတော့ပါဘူး။မြန်မာနိုင်ငံကလမ်းတွေပေါ်မှာဖြစ်နေတဲ့ဖြစ်ရပ်တွေမှာတာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားပြီးတော့အရေးယူမှုတွေကိုချမှတ်သွားမှာဖြစ်တယ်လို့ဒီဂျာမနီနိုင်ငံသားရေးဝန်ကြီးကဒီကနေ့အစောပိုင်းကပြောကြားခဲ့တာဖြစ်ပါတယ်။February 1ရက်နေ့စစ်တပ်ကအာဏာသိမ်းတဲ့လောက်ရအပေါ်အပြင်းထန်ဆုံးအဆင့်အပြစ်တင်ပြီးတော့မြန်မာပြည်သူတွေဘက်ကရက်တီကြောင်ဆုံးဖြတ်ချက်ကိုလည်းဥရောပကောင်စီက February 1ရက်ကသဘောတူချမှတ်ထားပါတယ်။အဲဒီဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်လောက်ရတွေရှော့ချဖို့ဆရာနာသိမ်းမှုချက်ချင်းအဆုံးသတ်ပြီးတော့ရွေးကောက်ခံထားရတဲ့အရသာအစိုးရလက်အာဏာပြန်အပ်ဖို့ရွေးကောက်ခံလွှတ်တော်အမတ်တွေနဲ့လွှတ်တော်အစည်းအဝေးတွေကျင်းပဖို့တောင်းဆိုထားတာပါ။သမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အပြင်ဆရာနာသိမ့်မှုနဲ့ပတ်သက်ပြီးဖမ်းဆီးခံထားရသူအလုံးကိုချွင်းချက်မရှိလွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။စစ်ကောင်းဆောင်တွေဒီအာဏာသိမ်းအုပ်ချုပ်တဲ့ February 1ရက်နေ့ကဆိုရင်ရဲနဲ့စစ်တပ်ရဲ့လက်ချက်နဲ့တိုက်ဆုံသူဟာ250ထက်မနည်းရှိနေပါပြီ။ပ ဖြစ်ခတ်နှိမ်နှင်းမှုတွေရှိနေတဲ့ကြားမှာပဲဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေကိုပြည်သူတွေကပုံစံအစုံနဲ့လုပ်နေကြပါတယ်။ရန်ကုန်မြို့မှာဆိုရင်အာယုံဦးတပိတ်ကားရီလမ်းပေါ်ထွက်ပြီးတော့ဟွန်တီတဲ့ကားတပိတ်ထိုင်းတပိတ်မိုးပြံပူပေါင်းလွတ်တင်တပိတ်တွေကိုဒီကနေ့လှုပ်ခဲကြတာပါကုလသမဂ္ဂကနေမြန်မာနိုင်ငံအပေါ်ဒီ R2B လုပ်ငန်းစဉ်တွေစတင်ပေးဖို့တောင်းဆိုတဲ့စာသားတွေချိတ်ဆွဲထားတဲ့မိုးပြံပူပေါင်းအနီအောင်တွေကိုလွတ်တင်ဆန္ဒပြကြတဲ့အသံတွေဖြစ်ပါတယ်အခုလိုမျိုးနှီးမြုံဆောင်စတပ်ပြနေသလိုလက်နက်ကင်တပ်ဖွဲ့တွေကလည်းဖိနှိပ်မှုတွေကိုတိုးမြှင့်လုပ်နေပါဗျ။မန္တလေးမြို့အောင်ပင်လယ်အရပ်ကမြရရင်နန္ဒာရပ်ကွက်မှာဆိုရင်ပြစ်ခတ်မှုကြောင့်ဒီကနေ့၃ယောက်သေဆုံးပြီးတော့၂ယောက်ထပ်မင်းထံရရပါဗျ။ဖြိုခွင်းမှုအတွင်းဖမ်းဆီးခံရသူတွေလည်းရှိပါတယ်။မင်းညာရုံကလည်းဒီအောင်ပင်လယ်အပအဝင်မြို့နယ်တချို့မှာပြစ်ခတ်လို့၆ယောက်ထပ်မင်းသေဆုံးခဲ့ပါဗျ။မင်းကပြစ်ခတ်မှုကြောင့်၁ယောက်သေဆုံးခဲ့တဲ့မုံရမြို့မှာတော့ဒီနေ့မှပြည်သူထောင်နဲ့ချီတက်ဆန္ဒပြခဲ့ကြပါဗျ။မကွေးမျိုးနဲ့မင်းတပ်မျိုးမှာတော့ဆန္ဒပြတောင်းဆိုတဲ့ဆိုင်းပုတ်တွေချပြီးတော့လူမဲ့တပိတ်လုတ်ခဲ့ကြပါတယ်။ဒါစီရွှေဘိုတမှုဖာကန့်ခင်ဦးမိထီလာနမ်မတီမြကြီးနာဒဝဲစတဲ့မျိုးတွေမှာလည်းအာနာသိမ့်မှုဆန့်ကျင်ကပ်ကွက်တဲ့ဆန္ဒပြပွဲတွေကိုလုတ်ခဲ့ကြပါတယ်။ရဲနဲ့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေအတွင်းဖမ်းဆီးခံရသူတွေလည်းရှိပါတယ်။တောက်ချနေတော့ကဒီနေပြည်တော်မှာဖမ်းဆီးခံရတဲ့ BBC မြန်မာပိုင်းသတင်းတောက်ကိုအောင်တို့ရကတော့ဒီနေ့ပြန်ပြီးတော့လွတ်မြောက်လာပါတယ်။သူနဲ့အတူဖမ်းဆီးခံရတဲ့မျက်စိမအက်ဒီတာဟောင်းကိုတန်းထိုင်အောင်ကတော့ဆက်လက်ဖမ်းဆီးခံထားရပါတယ်။နေပြည်တော်ဒက်ခိနခရိုင်တရားရုံးမှာတောက်ချနေတော့ကသတင်းရယူနေစဉ်မှာသူတို့ဖမ်းခံခဲ့ရတာပါ။တောက်ချနေကပဲဒီမြန်မာနိုင်ငံကနေထွက်ခွာဖို့ပြင်ဆင်နေတဲ့ဩစတြေးလျနိုင်ငံသားနှစ်ယောက်ထိန်းသိမ်းခံထားရတယ်လို့ဩစတြေးလျနိုင်ငံကသတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာစီးပွားရေးအကြံပေးလုပ်ငန်းလုပ်နေတယ်လို့နားလည်ရတဲ့ Matthew O'Gay နဲ့ Krista Avery တို့ကိုနေအိမ်မှာအကျယ်ကျုံးနဲ့ဖမ်းဆီးထားကြောင်း CBS သတင်းဌာနကထုတ်ပြန်ပါတယ်။သူတို့နှစ်ယောက်အတွက်လိုအပ်တဲ့အကူအညီကိုတန်ယုံကပေးနေတယ်လို့ Australia နိုင်ငံသားရေးဌာနကပြောပေမဲ့သူတို့ရဲ့ကိုယ်ရေးလုံခြုံမှုအတွက်နောက်ထပ်အသေးစိတ်ပြောလို့မရဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရတုံ့ပြန်ကြောင်း SBS သတင်းနဲ့မှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်အတွက်စီးပွားရေးအကြံပေးအဖြစ်ခြောက်ရက်နေသူ Sean Donnell ဟာလည်းဆရာနာသိမ့်ပြီးတင်းတပတ်အကြာမှာဖန်းစည်းခံရပြီးအခုချိန်ထိပြန်မလွတ်သေးပါဘူးရှင်။